ကြကြာရေးနှင့်ပြည်သူ့ဆက်ဆံရေးဦးစီးဌာနဒဂုံမြို့တဲ့ရှေးပိုင်းမြို့နယ်ယုံလူလူခြေပြုဘူဟုဌာန၌ဒီကနေ့မနက်ပိုင်းကလူငယ်နှင့်ပညာရေးတိပညာပြီးတော်ရှိုးကျင်းပခဲ့ပါတယ်။ဆိုပါတော်ရှိုးတွင်ကြကြာရေးနှင့်ပြည်သူ့ဆက်ဆံရေးဦးစီးဌာနမှဦးစီးရရှိဒေါ်အင်းမင်းစုနှင့်မြို့နယ်စားရေးဆရာအတင်အတွင်မှဦးဝင်းကိုကိုလက်တို့ကခုလိုပဲဆွေးနွေးခဲ့ပါတယ်ရှင်
။အားလုံးနေနေပေါ့နော်ကျွားတို့ပညာကပေါ့နော်ဘယ်လောက်ထိအရေးပါလဲဆိုတဲ့အကြောင်းလေးကိုလည်းဆွေးနွေးပေးပါအောင်ရှင်
။ဟောဒီနေ့ခေါင်းစဉ်အရဆိုလူငယ်နဲ့ပညာရေးဆိုတဲ့ခေါင်းစဉ်ဖြစ်တဲ့အတွက်ပညာရေးဟာဒီလူငယ်တို့အတွက်ကဒါအလွန်ရေးကြီးတဲ့ကဏ္ဍဖြစ်ပါတယ်။နောက်တော့လူငယ်တွေကနိုင်ငံရဲ့အနာဂတ်ဖြစ်တဲ့အတွက်တို့ရဲ့ပညာရေးစင်တာနဲ့မြန်မာနေကိုလိုအပ်ပါတယ်။ခမီပုံရိုးတို့တက်တဲ့ဒီလူဖွဲ့စည်းတစ်ခုတိစောက်ဖို့ဆိုတဲ့နေရာမှာပညာတတ်လူငယ်အများကြီးလိုပါတယ်။အဲ့တော့ပညာရေးကရေးပါတာလဲဟိုရှိတဲ့အတွက်ကျွန်တော်တို့ဒီရင်ဆိုင်မဲ့စိန်ခေါ်မှုတွေကိုဒါဟိုပါပေါ့ခေရင်ဆိုတာဖြတ်ကျော်နိုင်မှုအသိပညာတွေခေါ်နေတဲ့ကျင့်မှုလိုအပ်ပါတယ်။နောက်တစ်ခါဒီပညာရေးကောင်းတစ်ခုရှိုံနဲ့လူငယ်တွေကဒီကုတ်ကုတ်ကိုရင်းမှုရှိလာပြီးတော့ကိုယ်ပိုင်ဆုံးဖြတ်ချက်တွေလည်းချလာနိုင်မှာဖြစ်ပါတယ်။နောက်လက်ရှိပညာရေးစနစ်မှာလည်းစိန်ခေါ်မှုတွေအများကြီးရှိနေပါတယ်။အဓိကအပြီးကတော့အခြေခံစောင့်အုံတွေမပြည့်စုံတာတို့ဆက်သမားတွေရဲ့ရည်သွေးတွေနောက်တင်ယွန်းညွန်းတွေခင်းတဲ့ညညောင်းပြင်ဆင်ရတာဒါမျိုးတွေလည်းရှိပါတယ်။အဲ့တော့ចောင်းသားတွေဟာဒီပြားများလားဆာမောပြားများလားဆောင်းဝဲကိုအဓိကထားနေတဲ့စနစ်တွေဒါမျိုးတွေမှာလည်းကျွန်တော်တို့ပညာရေးစနစ်ရဲ့စိန်ခေါ်မှုတွေဖြစ်ပါတယ်။ညမှာလူငယ်တွေရဲ့ခန္ဓာနိုင်စွမ်းနဲ့ကိုယ်ဝန်စွမ်းတွေတိုးတက်လာဖို့လည်းပဲဒါလိုအပ်ပါတယ်။နောက်တစ်ခါဝေဖန်ပိုင်းခြားပြီးတော့တွေးခေါ်မြင်မြင်စွမ်းနိုင်စွမ်းတွေပြင့်တင်ပေးတဲ့တရားရေးစနစ်တွေလည်းလိုအပ်ပါတယ်။အဲ့တော့အနာဂတ်အတွက်ပညာရေးစနစ်မှာလည်းဒီလိုအပ်ချက်တွေဘာလို့ရှိလဲဆိုရင်ပညာရေးစနစ်ကလက်တွေ့အသုံးချနိုင်တဲ့ဒီကျွမ်းကျင်မှုတွေကိုပို့ပြီးတော့အသားပေးတင်တာပေါ့နော်။နောက်ပြီးတော့လူငယ်တွေကစာတွေ့တွေမကအောင်လက်တွေ့တွေမှာလည်းပဲကျွန်တော်တို့အသုံးချနိုင်တဲ့နည်းပညာတွေအတတ်ပညာတွေနဲ့ဒီနောက်ဆက်သွယ်ရေးဆိုင်ရာကျွမ်းကျင်မှုတွေပေါ့ဒါမျိုးတွေသင်ယူနိုင်ဖို့လိုအပ်ပါတယ်။ဒါ့အပြင်လူငယ်တွေကစိတ်ပိုင်းဆိုင်ရာနဲ့ကိုယ်ခန္ဓာဆိုင်ရာဒီပုံမှန်တိုးတက်မှုတွေကိုအားပေးတဲ့ပညာရေးစနစ်တွေလည်းဖြစ်တင်ပါတယ်။နောက်တစ်ခုကတော့ဒီအားကစားအမှုပညာနဲ့လူငယ်လုပ်ငန်းတွေမှာကျွန်တော်တို့ပုံမှန်ဆောင်ရွက်နိုင်ဖို့အတွက်လူငယ်တွေကအများကြီးရှေ့ရှုဆောင်ရွက်ပြီးတော့ပေါင်းရင်းဆက်ဆံရေးတွေကောင်းမွန်လာအောင်ဆောင်ရွက်ရမှာဖြစ်ပါတယ်။နောက်ပြီးတော့ပညာရေးစနစ်ပြည့်ပြောင်းလဲဖို့အတွက်ဆိုလို့ရှိရင်လူငယ်တွေနောက်မိဘတွေဆရာသမားတွေအစိုးရတွေကပူးပေါင်းဆောင်ရွက်ရမှာဖြစ်ပါတယ်။ဒါကြောင့်မို့လို့လူငယ်တွေဟာကိုယ့်ရဲ့ဘဝကိုတည်ဆောက်တဲ့နေရာမှာနိုင်ငံရဲ့အနာဂတ်ကိုအကောင်းဆုံးပုံဖော်ပြနိုင်ဖို့အတွက်ကျွန်တော်တို့ပညာရေးအရေးပါပုံနဲ့ဒီလူငယ်နဲ့ပညာရေးဆိုတာလိုအပ်တဲ့ကဏ္ဍတစ်ခုအနေနဲ့အားလုံးဝိုင်းဝန်းပူးပေါင်းကြိုးပမ်းဖို့လိုအပ်ပါတယ်ဆိုတဲ့အကြောင်းပြောကြားလိုပါတယ်ဆရာမကြီ
း။ယခုသတင်းကိုပြန်ကြားရေးနှင့်ပြည်သူ့ဆက်ဆံရေးဦးစီးဌာနဒဂုံမြို့တိရှေးပိုင်းမြို့နယ်ရုံးမှပေးပို့ထားခြင်းဖြစ်ပါတယ်ရှင်။